မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့တ်မာဆီယယ်ဟာကရားပြည်နယ်လိုက်ကော်မျိုးကိုတွားရောက်ပြီးတနိုင်ငံလုံးအပြစ်ရလက်မှတ်မထိုးရသေးတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့တွေ့ဆုံခဲ့ပါတယ်။ USAID ကပေးအပ်တဲ့ဒေသဖွံ့ဖြိုးရေးအကူအညီပေးရေး၅နှစ်စီမံကိန်းအတည်အတွက်ကရားပြည်နယ်ကိုတွားရောက်ခဲ့တဲ့တန်မတ်ဂျီရဲ့ခီးစဉ်ကြောင်းကိုဆက်သွယ်နင်းနထားတဲ့ကိုစီတူကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာငြိမ်းချမ်းရေးမြင့်တင်ဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအားပေးကူညီတဲ့အနေနဲ့ဒန်မဂျီစကော့မာဆယ်လာရောက်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးပြင်ဆင်မှုအခြေအနေတွေဒေသပင်ဖွံ့ဖြိုးရေးတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ဒီနေ့ဒီအမျိုးသားတိုးတက်ရေးပါတီ KMPP ရဲ့ဗဟိုကော်မတီအထွေထွေတွင်းရင်မှုဥရွှေမျိုးတန်ကပြောပါတယ
်ကျွန်တော်ကတော့ဒီစီမံကြောင်းအတိုင်းဆက်သွားမယ်ဆိုတာကိုကွန်ဖာမ်ဖြစ်တယ်ဒီကိစ္စဒီမှာလည်းဖြစ်ဖြစ်ကိစ္စရှိတဲ့အတွက်ကြောင့်လို့ဘယ်လိုမျိုးဆက်မလို့မထိုးနိုင်နေခါမရှိဘူး။အဲ့တော့အစိုးရနဲ့တမလို့နားလဲအောင်ဒီသူတို့နေတဲ့တမလို့တော့ဖြောင်းဖြောင်းပြီးကိုလို့။ပြီးတော့အဲ့လိုတော့နိုင်တယ်ဒီကိစ္စတော့နိုင်တဲ့ချိန်မှာဒီပြည်နယ်ဒီရေးချိုင်းကိုကျွန်တော်ကပြီးခဲ့တဲ့အစိုးရနဲ့ချုပ်ဆိုခဲ့တဲ့ Bill for Agreement တွေလို့ဆိုဒီပြီးခဲ့တဲ့ Support တွေချဲ့ရပြီးတော့ဆုံး Support တွေချဲ့ရတယ်ကျွန်တော်ကထိတ်သိမ်းတော့လို့ဆန္ဒရှိတယ်။ပြီးခဲ့တဲ့ကိစ္စမင်းပတ်သက်ပြီးတော့တယ်လို့ဆက်ကပြောဆိုဆက်ကရပါတော့ဒီကျွန်တော်တို့လက်ခံလို့ရှင်းတော့ပြီးအရေးယူဆောင်ရွက်မှုလုပ်မယ်ဆိုလို့ရှင်းတော့ဒါဒီရေးခရီးနဲ့ပတ်သက်လို့ CNC ကိုတည်ပြီးတော့ကျွန်တော်တို့ဟို official ရှိလာတဲ့အချိန်မှာကျွန်တော်တို့တော့လက်မထိုးနေတဲ့စီကရောက်ရှိလာမှာပေါ့လေဒီလိုမလျှောက်သေးရှိတဲ့အချိန်မှာတော့ကျွန်တော်တို့agreement တွေကိုဒီချေ financial agreement နဲ့ထိမှန်းဆိုတဲ့ကိစ္စကိုသူတို့အနေနဲ့ကုညီဟိုဆောင်ရွက်ပေးဖို့ပေါ့ဒါလည်းကျွန်တော်ပြောဖြစ်ပါတယ
်2019ခုနှစ်ဒီဇင်ဘာလအတွင်းတက်မတော်နဲ့ KMPP ပြပခဖြစ်ပွားခဲ့ပြီးတော့ KMPP ကတပ်ဖွဲ့ဝင်တချို့တေဆုံးခဲ့တယ်လို့ KMPP ကထုတ်ပြန်ခဲ့တာပါဒီဖြစ်ပျက်ဟာငင်းချမ်းရေးအတွက်အနောက်ရှက်ဖြစ်ခဲ့ရကြောင်းနဲ့ငင်းချမ်းရေးအတွက်ဝိုင်းဝန်းထိန်းသိမ်းနိုင်ဖို့အမေရိကန်တာမတ်ကြီးနဲ့ဆွေးနွေးဖြစ်ခဲ့ကြောင်းဥရွှေမျိုးတန်ကပြောပါတယ်တာမတ်ကြီးစကော့မာဆီယယ်ဟာလိုက်ကော်ခီးစဉ်တွင်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ရဲ့မြန်မာနိုင်ငံတောင်ပိုင်းဒေသတွင်ဖွံ့ဖြိုးရေး၅နှစ်စီမံကိန်းအတွက်စတင်တဲ့ခန်းနာမှာလည်းပါဝင်ခဲ့ပါတယ်အမေရိကန်ဒေါ်လာ48တန်းသုံးစွဲမဲ့ဖွံ့ဖြိုးရေးအစီအစဉ်ဟာတရားပြည်နယ်တွေကကျန်းမာရေး၊ပညာရေး၊အသက်မွေးဝမ်းကြောင်းအခွင့်အလမ်းတွေမှာတိုးချက်ဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းတန်မတ်ဂျီစကော့မာဆီယယ်ရဲ့ဘလော့ဂ်မြို့မှာပြောကြားခဲ့တာကိုအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိ Irony Marine ကအခုလိုပြန်ပြောပြပါတယ
် Today US Ambassador Scott Marcial joined four local organizations in Loika to help launch the US Agency for International Development's new 5-year $48 million project.
American dollar leadership တန်တုံးစမဲ့ USA ရဲ့ငါးနှစ်စီမံကိန်းတစ်စတင်ကောင်းထွက်ဖို့အခမ်းအနားမှာဒေတာကန်ဖွဲ့စည်းတွေနဲ့တာမတ်ကြီးတို့တွေ့ဆုံခဲ့ပါတယ်။သူပြောတာကတော့အခုလိုလှုပ်ဆောင်တာဟာမြန်မာပြည်သူတွေအထူးသဖြင့်ပြည်ပကဘေးဒဏ်သင့်တဲ့ပြည်သူတွေအတွက်အကူအညီပေးဖို့ American ပြည်အောင်စုကကာလာရှီထားရှိခဲ့တဲ့တန်ဓေတန်ကိုဆက်လက်အကောင့်ထဲပေါ်လာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ဒေတာကန်ဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းတွေနဲ့မြန်မာအစိုးရအကြမ်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးမှုတွေတိုးတက်လာဖို့ American ပြည်အောင်စုကဆက်ပြီးအားပေးနေတယ်ဆိုတဲ့သဘောပါပဲ။
တမ်မကြီးမာဆီဟာအခုခီးစဉ်တွင်လူမှုကူညီရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေတာရင်းဖွံ့ဖြိုးရေးငင်းချမ်းရေးနဲ့ဆက်ဆက်လုပ်ငန်းတွေမှာအမေရိကန်အနေနဲ့ကူညီပေးရေးတွေကိုအဓိကထားဆွေးနွေးကြည့်ခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ
်ကျွန်တော်ပြည်နယ်တွေမှာကျွန်တော်ရင်းချိုးပါပေါ့ဒီဖွံ့ဖြိုးလုပ်ငန်းတွေကိုကျွန်တော်ကရည်ရှိဆောင်ရွက်နိုင်ဖို့ဆိုတာကျွန်တော်ရဲ့ရည်ရှိတည်တတ်ခံရတဲ့ဟိုငင်းချမ်းရေးရဖို့ဆိုတာကိုကျွန်တော်တို့သူနဲ့တွေ့တဲ့အဖွဲ့တွေအားလုံးကဆိုကျွန်တော်တို့တက်တန်လဲပေါ့လေအဲ့ဒါကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဓိကတော့ဆိုတော့ပြောတဲ့ဖွံ့ဖြိုးရေးလုပ်ငန်းဆိုလို့ရှိရင်အဓိကပညာရေးလို့ကျွန်တော်တို့အလို့သမီးရဲ့ကိစ္စလို့ရှင်းချင်းရေးနဲ့ပတ်သက်တဲ့ကိစ္စလို့နောက်လူငယ်ဖွံ့ဖြိုးရေးလို့နောက်တစ်ခုကစာဝတ်နေရေးနဲ့ပတ်သက်ပြီးတော့ဟိုဖန်တီးပေးနိုင်မယ့်အခွင့်အလမ်းကိစ္စတွေကိုအဓိကထားပြီးတော့ဟိုကူညီဆောင်ရွက်ပေးသွားမယ်လို့ကျွန်တော်တို့ပြောပါပါတယ်ဗျာ
တာမကြီးမာစီဟာကြားပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံခဲ့ပြီးတော့ဒေသဖွံ့ဖြိုးရေးအကူအညီတွေနဲ့ငင်းချမ်းရေးခံနာတွေဆွေးနွေးခဲ့တယ်လို့အမေရိကန်တိုင်းရင်းကပြောပါတယ်။ဒါ့အပြင်ခုခီးစဉ်တွင် USA ရဲ့အစီအစဉ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကျေးရွာတချို့ကိုလည်းတွားရောက်ခဲ့ပါတယ်။တမ်မကြီးဟာအခုလအစောပိုင်းတုန်းကလည်းကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါသေးတယ်ခင်ဗျာ။